မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးရဲ့ညီမဖြစ်သူကင်ယုံဂျုံဟာမြောက်ကိုရီးယားနိုင်ငံရဲ့ဒုတိယအာဏာရှိဆုံးပုဂ္ဂိုလ်အဖြစ်တာဝန်ထမ်းဆောင်နေတယ်လို့တောင်ကိုရီးယားထောက်လိုက်ရဲ့အဖွဲ့ကယူဆထားကြောင်းတောင်ကိုရီးယားဥပဒေပြုအမတ်တယောက်ကပြောပါတယ်။ဒါပေမဲ့ကင်ဂျွန်ဦးကိုစက္ကံမဲ့သူအဖြစ်သတ်မှတ်ထားတာမျိုးတော့မဟုတ်ဘူးလို့လည်းပြောပါတယ်။ကြာတော့ဒီနေ့ကပြုလုပ်တဲ့တောင်ကိုရီးယားပါလီမန်ထောက်လိုက်ရေးကော်မတီအစည်းအဝေးပြီးမှာအတိုက်ခံမှာဟာတီဂျောင်းကသတင်းတော်သူကိုအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။အသက်30ဆန်းဆန်းရှိပြီလို့ယူဆရတဲ့ကင်ဂျွန်ဂျုံကမြောက်ကိုရီးယားနိုင်ငံရဲ့လောက်ကမှာပါဝင်ပတ်သက်နေတွေတဲ့ကင်ဂျွန်ဦးရဲ့တူတဲသောသွေးရည်တော်ဆက်သူဖြစ်ပါတယ်။မကြာသေးခင်လာတွေကကင်ဂျွန်ဂျုံကတောင်ကိုရီးယားနဲ့ဆက်ဆံရေးအပေါ်တင်းတင်းမာမာကင်တွယ်ခဲ့သူဖြစ်ပါတယ်။ကင်ဂျွန်ဂျုံဟာသူ့ကိုပေးထားတဲ့တာဝန်တွေနဲ့မြောက်ကိုရီးယားအစိုးရကိုအကူအညီပေးနေတယ်လို့ဟာတီဂျောင်းကသတင်းတောက်တွေကိုပြောပါရယ်ကင်ဂျွန်ဦးမှာအကျွေးမဲ့အာဏာရှိတွေလည်းဖြစ်ပေမဲ့အရင်ကတည်းကစာရင်တချို့အာဏာတွေကိုလွှဲပြောင်းပေးထားကြောင်းနဲ့ကင်ဂျွန်ဂျုံဟာမြောက်ကိုရီးယားမှာဒုတိယအာဏာရှိဆုံးဖြစ်ကြောင်းသူကပြောပါရယ်ကင်ဂျွန်ဂျုံဟာသူ့ကိုကင်ဂျွန်ဦးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့2019ခုနှစ်ဗီယက်နမ်နိုင်ငံမှာတွေ့ဆုံဆွေးနွေးတုန်းကသူ့ကိုခရီးစဉ်အစအစအစဉ်ပြေဖို့အရေးစစ်စစ်ဆက်ဆက်စီစဉ်ဆောင်ရွက်ခဲ့ကြအောင်လူသိများလာသူတယောက်ဖြစ်ပါတယ်။ဒီနေ့တည်းတောင်ကိုရီးယားနိုင်ငံစံကြီးရဲ့လှုပ်ဆောင်ချက်တွေမှာပါဝင်ခဲ့တဲ့သူ့ရဲ့အခမ်းကဏ္ဍဟာသူ့ကိုကင်ဂျွန်ဦးရဲ့လက်ထောက်တယောက်တည်းပုံရဲလို့လည်းသုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့အခုဒီလိုကျင်းပနေတဲ့အာဏာရအလုံသမားပါတီအစီအမည်စီဝေးပွဲတွေမှာသူ့ကိုမတွေ့ရတဲ့အကြောင်းဇာတိကတိချထားသလားဆိုပြီးတက်ဆက်ပြောဆိုနေတာလည်းရှိနေပါတယ်ခင်ဗျ။